ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားထွက်ပြေးနေတဲ့ရိုဟင်ဂျာတွေအဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒါဇင်နဲ့ချီသေးချီထိခိုက်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့စောင့်ဆိုင်းနေတဲ့ရိုဟင်ဂျာတွေပြီးခဲ့တဲ့တစ်လနေ့ကဒရုန်းထိမှန်ခဲ့တာဖြစ်ကြောင်းကိုယ်တိုင်တွေ့ခဲ့သူ၄ယောက်အပြင်တက်ကြွလှုပ်ရှားသူတွေနဲ့တန်တမာတစ်ယောက်ကိုကူးကားပြီးတော့သတင်းကဖော်ပြခဲ့တာပါ။တေဆုံးသူတွေထဲမှာခုံဝင်အရင်မှနဲ့အမျိုးသမီးတအုပ်နဲ့ဒီနှစ်နှစ်အရွယ်သမီးဖြစ်သူတို့လည်းပါဝင်ကြောင်းပြောပါရဲတိုက်ခိုက်မှုဟာအာရခတက်တော်အေးဖွဲ့လက်ချက်ဖြစ်ကြောင်းကိုရွေးကြုံရသူ၃ယောက်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောခဲ့ကြတယ်လို့လည်းသတင်းကဖော်ပြခဲ့တာပါလူမှုကွန်ရက်ပေါ်ကဗီဒီယိုတွေမှာတော့ရှုံးတော်နေတဲ့ကျောပေါ်အိတ်တွေခီးဆောင်အိတ်တွေကြားတေဆုံးတဲ့ရုပ်အလောင်းတွေကိုတွေ့ကြပြီးတော့အသက်မသေးပဲကျန်ခဲ့သူ၃ယောက်ကတော့တေဆုံးသူနေရာကျော်မဲလို့ပြောခဲ့တယ်လို့ကိုယ်တိုင်တွေ့တဲ့နောက်တစ်ယောက်ကတော့အနည်းဆုံးအလောင်း80လောက်ရှိမယ်လို့ပြောပါရယ်ဒါပေမဲ့လည်းအေးအဖွဲ့ကဆွဆွဲချက်ကိုညှဉ်းဆန်းထားသလိုတေဆုံးသူအရေးအတွက်အတိအကျနဲ့တိုက်ခိုက်မှုအတွက်တာဝန်ရှိသူကိုတိကျအတိမပြုနိုင်ကြောင်းလဲရိုက်တာသတင်းကဖော်ပြခဲ့တာပါအေးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ချက်မှာတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့မောင်တော်ကနေဒေသခံတွေဖေးလို့ရရှောင်ကြဖို့တတိပေးခဲ့သလိုစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့ဆိုတဲ့လူ900ခန့်ကိုဖေးလို့ရကိုကယ်ထုတ်ခဲ့ရကြောင်းပြောဆိုခဲ့ပါတယ်ရွှေကြရည်အများပြဒရုန်းထိမှန်တည်ဆုံးတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးခင်ဗျာ